โอเคดร.ดอคินตนามิตรครับเราတို့ဒီကဘာမာရောကျွန်တော်တို့မြန်မာနိုင်ငံမှာပါစီဂျူယောဂါကအဖြစ်များလာတဲ့နေရာမှာဒီစီဂျူယောဂါကြောင့်မျက်စိထိခိုက်မှုအနေထားကလည်းအဖြစ်များလာတယ်လို့ပြောနေကြတယ်ဆရာမရေအဲ့ဒီအခါကျတော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီစီဂျူကြောင့်မျက်စိထိခိုက်မှုအနေထားကဘယ်လောက်ထိများလာနေလဲဆရာမ
ကျွန်တော်တို့လွန်ခဲ့တဲ့နှစ်ပေါင်းများစွာတော့ကမြန်မာနိုင်ငံရဲ့မျက်စိကိုရတဲ့အကြောင်းရင်းနဲ့မှာစီဂျူယောဂါကြောင့်ထိခဲ့တာဟိုးနောက်ဆုံးမိတ်ရာဂိုင်းလုံးမှာသာရှိခဲ့ပြီးတော့အခုအခါမှာတော့မျက်စိကိုရခြင်းအကြောင်းအရာရဲ့နံပါတ်အဆင့်လေးအထိတိုးပွားပြီးတော့ဖြစ်ပွားလာနေတာကိုတွေ့ရှိရပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဘယ်လိုမျိုးဒီမျက်စိကိုထိခိုက်နိုင်တဲ့ဟိုပြင်းထန်ပြီးအဖြစ်များတဲ့ယောဂါတွေကိုဖြစ်စေလဲဆရာမရေ
ဟုတ်ကဲ့အခုဆိုရင်ဒီစီးချိုတွေးချိုကြောင့်အဖြစ်များပြီးတော့အဆိုးဝါးဆုံးထိခိုက်တာဟောမျက်စိရဲ့အမြင်လွားမှာဖြစ်တဲ့ယောဂါဖြစ်တဲ့ diabetic retinopathy လို့ခေါ်တဲ့စီးချိုကြောင့်ဖြစ်တဲ့မျက်စိယောဂါပဲဖြစ်ပါတယ်နောက်ထပ်ယောဂါရည်အနည်းငယ်ကတော့အာယုံကြောတွေမှာထိခဲ့ပြီးတော့ cranial nerve palsy လိုမျိုးနောက်အတွင်းဒိန်လိုမျိုးရေဒိန်တွေထပ်ပြီးတော့ဖြစ်ပေါ်လာတာမျိုးပြီးတော့မျက်စိရဲ့အရှိမခဏခဏပေါ့အနာရီဖြစ်တာမျိုးမျက်စိနာတာမျိုး corneal ulcer ဖြစ်တာမျိုးနောက်မျက်စိခဏခဏဆော်တာမျိုးလေးအသေးပွားနေတဲ့အစအဆုံးပဲဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာမခုနကဒီအဖြစ်အများဆုံးနဲ့အပြင်းထန်ဆုံးဖြစ်တဲ့မျက်စိရဲ့အမြင်လွှာမှာဖြစ်တဲ့ယောဂါလေးကြောင့်နည်းနည်းထပ်ပြီးတော့ရှင်းပြပေးပါလားဆရာမရေ
ဒီအမြင်လွှာမှာဖြစ်တဲ့ဒီ diabetic retinopathy ကအဆက်အကျန်းအားဖြင့်တော့နှစ်ပိုင်းခွဲထားထားပါတယ်ပထမတော့ non proliferative ပေါ့အရင်တိုးပွားပြီးဖြစ်တဲ့ယောဂါမဟုတ်ဘဲနဲ့အခြေခံအဆင့်ရဲ့နောက်တစ်ခုကအရင်တိုးပွားပြီးဖြစ်တဲ့ proliferative aspect အဲ့အဆက်နှစ်ခုစလုံးမှာလည်းမြင်လွှာရဲ့အဓိကမြင်တဲ့နေရာမှာ macular edema လို့ခေါ်တဲ့ရောင်ရမ်းခြင်းနဲ့တွဲနေခြင်းမတွဲနေခြင်းဆိုပြီးတော့အဲ့လိုမျိုးယောဂါလေးတွေဖြစ်တတ်ပါတယ်
ဟုတ်ကဲ့ဆရာမရေအခုလိုဒီမျက်စိပါကွယ်နိုင်တဲ့เนาะပြင်းထန်တဲ့အဆင့်ကိုကာကွယ်နိုင်တဲ့အနေအထားမျိုးရှိလားဆရာမ
အဓိကအရေးကြီးဆုံးအချက်အနေနဲ့ကတော့ဒီစီးချိုယောဂါရဲ့တခြားဓာတ်ကိုကောင်းကောင်း control လုပ်နိုင်ရပါမယ်။ဘာဖြစ်လို့လဲဆိုတော့တွေးခြင်းမှာရှိတဲ့တခြားဓာတ်ကိုထိန်းနိုင်လေလေဒီ diabetic retinopathy ဖြစ်ဖို့အခွင့်အလမ်းလေးပါလေလေပြောင်းပြန်ပြန်ပြောရမယ်ဆိုရင်တခြားဓာတ်ကိုမထိန်းနိုင်မဲ့အများကြီးမြင့်တက်နေလေလေစီးချိုယောဂါကြောင့်ဖြစ်နိုင်တဲ့ diabetic retinopathy ဖြစ်နိုင်ခြေတွေကများလာလေလေပါပဲ။နောက်တစ်ခုကတော့ကာကွယ်ဖို့အတွက်ဆိုရင်တော့ duration ပေါ့ဖြစ်တဲ့အချိန်ကကြာလာလေလေ retinopathy ဖြစ်ဖို့အခွင့်အလမ်းဟာများလာလေလေပဲဖြစ်ပါတယ
်။ဟုတ်ကဲ့ဆရာမဒီစီးချိုတွေ့ရမှာတခြားဓာတ်မြင်မှမှုကိုဘလို့အနေထားလောက်ထိထိန်းချုပ်ဖို့လိုမလဲဆရာမရေ
။တခြားဓာတ်ကိုတော့ဒီ American ပေါ့နော် diabetic control ကတော့126 milligram per cent of tea. Yeah, control လုပ်ရမယ်ဆိုပြီးတော့ generally ပေါ့စားပြီးတဲ့အချိန်မှာပဲဖြစ် first day မှာပဲဖြစ်ဖြစ်အရင်ကစိုးရတဲ့စီးချိုယောဂါလက္ခဏာမဖြစ်အောင် 126 milligram per cent tea ထိန်းရမယ်လို့ပြောထားပါတယ
်။ဟုတ်ကဲ့ဆရာမအခုလိုတကယ်လို့ထိန်းတဲ့ကြားရရပဲပေါ့ဖြစ်လာခဲ့မယ်ဆိုရင်ရောကြိုတင်သိရှိနိုင်တဲ့လက္ခဏာတွေရော
အဲ့ဒီဟာလည်းတကယ်ကိုအရေးကြီးတဲ့မျိုးပုံပါပဲ။ဘာဖြစ်လို့လဲဆိုတော့ဒီ diabetic retinopathy ရဲ့ဖြစ်နေတဲ့လူတယောက်မှာထူးထူးခြားခြားစောစီးစွာပြတဲ့လက္ခဏာဆိုတာမရှိပါဘူး။ဒါကြောင့်လည်းပုံပြီးကြောက်ကိုကောင်းလာပါ။တစ်ခါတလေမျက်လုံးထဲမှာဆူဆူဝါးဝါးဖြစ်နေတဲ့အချိန်ကြတော့မှအမြင်မှုံသွားလာတဲ့ဟာကိုသတိပြုမိတဲ့လူလည်းရှိပါတယ်။တစ်ခါတလေမျက်လုံးအရှိမှာအမှုံလေးတွေအဆက်အပြောက်ကလေးတွေဖြစ်လာနေတာကိုတွေ့ရပါတယ်။တော်တော်ဆိုးတဲ့အဆက်မှာဆိုလို့ရှိရင်တော့မျက်လုံးရဲ့အလဲတက်တဲ့မှာအမဲကွင်းပေါ်လာတာမျိုးမြင်ကွင်းမှာဘာမှမမြင်ရတော့တာမျိုးလည်းဖြစ်တတ်ပါတယ်။တစ်ခါတလေညဘက်မှာတိတ်ပြီးတော့ကြည့်မကောင်းတတ်တာမျိုးကိုလည်းသတိထားမိတဲ့လူနာလည်းရှိပါတယ
်။ဟုတ်ကဲ့ဆရာမအဲ့ဒီခါကျတော့ဟိုအခြေအနေဆိုးမှပဲဒီလက္ခဏာတွေကပေါ်လာတဲ့သဘောဖြစ်တာပေါ့ဆရာမနော
်။ဟုတ်ပါတယ်
။အဲ့ဒါဆိုလို့ရှိရင်ဆရာမရေဒီအခြေအနေဆိုးနိုင်တဲ့အန္တရာယ်ရှိတဲ့လူနာအမျိုးအစားတွေရောသိထားခြင်းအပြင်ကြိုတင်ပြီးတော့သူ့အနေနဲ့ပိုသတိထားတဲ့အနေအထားမျိုးရောဖြစ်နိုင်လားဆရာမ
။ဟုတ်ကဲ့ဖြစ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့စီးချိုမှာနှစ်မျိုးရှိပါတယ်။အင်ဆူလင်ထိုးနေရတဲ့စီးချိုသွေးကြောဝေဒနာရှင်နေနဲ့အင်ဆူလင်မထိုးဘဲနဲ့ဗစက်ကနေပဲတောက်ဆီးနဲ့ထိန်းထားတဲ့လူနာနှစ်မျိုးမှာဆိုလို့ရှိရင်အင်ဆူလင်ထိုးနေရတဲ့ဒီသွေးကြောဝေဒနာရှင်ရဲ့ရေးစက်ရခိုင်နှုန်းက diabetic retinopathy ကိုဖြစ်ပြီးတော့ဗစက်ကတောက်ဆီးနဲ့ထိန်းထားတဲ့ဝေဒနာရှင်ရဲ့ဆက်စက်ရခိုင်နှုန်းပဲ diabetic retinopathy ဖြစ်တာကိုတွေ့ရပါတယ်။နော်ဒီလူနာတွေမှာသွေးတိုးယောဂါ၊ကြောက်ကဲ့ယောဂါ၊အဝလွန်ယောဂါ၊နောက်သွေးထဲမှာအဆီများတဲ့ယောဂါနဲ့အနီးမြောက်လို့ခေါ်တဲ့သွေးရမယ့်ရှင်တို့ကလည်း diabetic retinopathy ကိုပိုဆိုးဝါးစေတဲ့အဓိကအကြောင်းအရာဖြစ်ပါတယ်။ဆေးနှိတောက်ခြင်းကလည်းပိုပြီးတော့ဆိုးဝါးစေပါတယ်။နောက်စီးချိုဝေဒနာရှင်အမျိုးသမီးတွေဟာကိုယ်ဝင်ဆောင်နေစဉ်အတွင်းမှာသွေးထဲကတခြားဓာတ်ကိုထိန်းထားခတ်တတ်ပါတယ်။အဲ့လိုမျိုးနဲ့ကိုယ်ဝင်ရှိနေစဉ်ကာလမှာလည်း diabetic retinopathy ရဲ့ဖြစ်ပွားနှုန်းဟာမြင့်တက်လာတာကိုတွေ့ရပါတယ်
။ဟုတ်ကဲ့ဆရာမအဲ့တော့ဒီလိုလူမျိုးစားတွေဆိုလို့ရှိရင်တော့ပိုပြီးတော့ စီဂျိုထိမှုလိုလာမှာပေါ့ဆရာမနော
်ဟုတ်ပါတယ်
ဒီစစ်ဆေးမှုအပိုင်းအနေနဲ့ရောဆရာမကြီးစီဂျိုရောက်ကရှိထားပြီဆိုပါတော့နော်မျက်လုံးကိုစစ်ဆေးမှုအပိုင်းတွေရောလှုပ်တဲ့အနေထားမျိုးရှိလား
ဟုတ်ကဲ့စစ်ဆေးမှုအပိုင်းအနေနဲ့တော့ကျမတို့ကပထမဆုံးအနေနဲ့လူနာကိုအမြင်စမ်းသပ်ရပါမယ် facial accuracy ပေါ့သူဘယ်လောက်ထိမြင်လဲစမ်းသပ်ပါမယ်သူ့အမြင်ကမှုံဝါးနေမယ်ဆိုရင်မျက်မှန်စမ်းသပ်ကြည့်ပါတယ်မျက်မှန်နဲ့လည်းအမြင်မကြည့်လင်ဘူးဆိုရင်မျက်စိတငယ်အိမ်ချဲ့ပြီးတော့ကမှမျက်လုံးရဲ့အနောက် retina အတွက်ကို fundus examination လုပ်ရပါတယ်လိုအပ်တဲ့အခါမှာအဲ့အနောက်ကဓာတ်ပုံကိုလည်းရိုက်ထားလို့ရပါတယ်ဒီတန်ပေါ်ပြီးလိုအပ်တယ်ဆိုလို့ရှိရင်တော့ဒီလက်မောင်းထဲကနေဆေးထိုးသွင်းပြီးတဲ့အခါမှာဓာတ်ပုံရိုက်ရပါတယ်။ဓာတ်ပုံရိုက်တဲ့အခါမှာဒီ ischemia ပေါ့သွေးမလျှောက်တဲ့နေရာတွေကိုလည်းတွေ့ရပါတယ်။ဒီတန်ပေါ်ပြီးတော့သိတယ်နဲ့ဆိုလို့ရှိရင်တော့ OCT လို့ခေါ်တဲ့စမ်းသပ်မှုနဲ့ရောင်ရဲတဲ့နေရာတွေရှိမရှိစမ်းသပ်ခြင်းအားဖြင့်လည်းဒီစီးကျိုတောက်ဖြစ်တဲ့မျက်စိရောဂါတွေအားလုံးသိရှိနိုင်ပါတယ်။
ဟုတ်ကဲ့ဆရာမဒီယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်ကော
အရေးကြီးတဲ့အချက်ကတော့ဒီလိုမျိုးမျက်စိမှာဒါတရတီနိုပတိဖြစ်ပြီဆိုလို့ရှိရင်လူနာကိုမျက်စိကွယ်မသွားအောင်ကျမတို့ကုသလို့ရတဲ့နည်းလမ်းတွေရှိပါတယ်အဲကြောင့်မလို့လူနာဟာဆရာဝန်ပြောတဲ့အတိုင်းတိတိကျကျဆောင်ရွက်ပြီးတဲ့အခါမှာဆရာဝန်ခေါ်တဲ့အချိန်တိုင်းတိတိကျကျမှန်ကန်သွားမယ်ဆိုလို့ရှိရင်အမြင်ကွယ်မသွားအောင်အတွက်ကုသပေးနိုင်ပါတယ်ဒါတရတီနိုပတိကိုကုသတဲ့နေရာမှာလေဆရာဝန်တယောက်တည်းမျက်စိတယောက်တယောက်တည်းကောင်းယုံနဲ့စီးကျူသွေးကျူကုရဲ့တမားတော်ကြီးတယောက်တည်းကောင်းယုံနဲ့ကုသလို့မရပါဘူးဒါစီဆရာဝန်ရောတမားတော်ရောလူနာရောလူနာရှင်ရောအားလုံးပူးပေါင်းဆောင်ရွက်ပြီးတော့လူနာဘက်ကလည်းတိတိကျကျလေးနိုင်ငံဆောင်ရွက်မှကျမတို့အောင်မြင်မှုရရှိနိုင်တဲ့အောင်ကုသနိုင်တဲ့ရောဂါမျိုးဖြစ်ပါတယ်
ဟုတ်ကဲ့ဆရာမကျေးဇူးများကြီးတင်ပါတယ်ဆရာမ
ဟုတ်ကဲ့ပါ